ဒေါက်တာရှင်မြတ်ခင်ဗျာဖက်ဒရယ်ရွေးကောက်ပွဲရဲ့နောက်ဆုံးအပတ်မဲဆွယ်ပွဲအချိန်ရောက်လာတဲ့အခါမှာမစ္စတာတမ်ဘယ်ကတော့တောင်အော်စတြေးလျကမဲနေမြေမှာအနိုင်ရဖို့အတွက်သွားရောက်ပြီးမဲဆွယ်နေပါတယ်။တစ်ချိန်တည်းမှာအတိုက်ခံခေါင်းဆောင်ဘီလ်ရှော့တင်ကတော့မဲလ်ဘန်မြို့မှာရှိတဲ့ညွန်ပေါင်းပါတီကမဲအနေငင်းနဲ့နိုင်ထားတဲ့နေရာတွေကိုဥတီချက်ထားသွားရောက်မဲဆွယ်နေပါတယ်။ဒါပေမဲ့သတင်းတွေမှာဖော်ပြထားသလိုပါပဲခုနှစ်ပတ်ကြာတဲ့မဲဆွယ်ပွဲမှာတော့ခေါင်းဆောင်တို့ကိုထောက်ခံမှုကတော့ဘာမှပြောင်းလဲသွားတာကိုမတွေ့ရပါဘူး။ယခုနောက်ဆုံးလူထုစန္ဒခံယူမှုအရာကတော့ဝင်းကြီးချုပ်မယ်လ်ကန်တမ်ဘယ်ကအတိုက်ခံခေါင်းဆောင်ဘီလ်ရှော့တင်ထက်ဝင်းကြီးချုပ်အဖြစ်ပုံမူနှစ်သက်မှုမှာ၄ချိန်မြောက်ရှေ့မှာရောက်နေပါတယ်။ယမန်နေ့ကစန္ဒကောက်ခံမှုအရာမစ္စတာတမ်ဘယ်က15မှတ်နဲ့ရှေ့ကိုရောက်နေပြီးနှစ်ပါတီထောက်ခံမှုမှာတော့ညွန်ပေါင်းအစိုးရကလေဘယ်ကို58-49ရာခိုင်နှုန်းနဲ့ရှေ့ကနေဦးဆောင်နေပါတယ်။ဘီလ်ရှော့တင်က၎င်းရဲ့မဲဆွယ်ဘွဲကို Liberal Party ကအနိုင်ရထားတဲ့ Dunkley Man နဲ့မြေမှာမဲပေးသူများနဲ့သွားရောက်တွေ့ဆုံစကားပြောခဲ့ပါတယ်။မဲပေးသူတူဦးက
renovating Frankston station. That's good. Yeah, that's good. But the things you will change a lot here, like cancel the traffic lights, you know, and we pay a lot of money to buy the business here. We understand you, but please understand
this is,
us.
This is an ideal. With you. This is a really good conversation.
Yeah, yeah.
ခင်ဗျားက Frankston ကိုပြန်လဲမုံမှန်ပြုတ်ကျင်နေ။အဲ့ဒါကကောင်းပါလေ။ဒါပေမဲ့တခုကခင်ဗျားဒီနေရာမှာအများကြီးပြောင်းပြေးရမှာပါ။လမ်းပြမီးတွေလိုပါဒီနေရာမှာစီးပွားဝယ်ဖို့အတွက်ငွေတွေအများကြီးပေးထားရပါလေခမ ्या ကိုနားလဲပါလေဒါပေမဲ့ကျွန်တော်တို့ကိုလည်းကျေးဇူးပြုပြီးနားလဲပေးပါမစ္စတာရှော့တင်ကဒါကကောင်းတဲ့အပေးအယူပါအလွန်ကောင်းတဲ့ဆွေးနွေးမှုပြောဆိုမှုတစ်ခုပါယမန်နေ့ကညွန်ပေါင်းပါတီအတွက်အချိန်ကောင်းမဟုတ်တဲ့မကောင်းသတင်းတစ်ခုထွက်ပေါ်လာပါတယ်ဒီနေ့အတွင်းမှာ Australia Commission for Law Enforcement Integrity တို့ Immigration ရာရှိတွေတန်တရာရှိစရာဖြစ်တဲ့အချင်းပြက်လှုပ်ဆောင်မှုအမှု130ကိုလွှဲပြောင်းပေးခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ Fairfax နဲ့ ABC တို့ပူးပေါင်းစုံစမ်းမှုအရအဲ့ဒီထဲမှာ Migration Agent တွေအလုပ်သမားတွေ sponsor လုပ်တဲ့အလုပ်ရှင်တွေနဲ့ပညာရေးဝန်ဆောင်မှုပေးသူများကဒီစနစ်ပေါ်လိမ်လည်လှည့်ဖျားမှုများဖိလုပ်နေတယ်လို့အခိုင်အမာပြောဆိုတာတွေကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ Mr. Shorten ကအဲ့ဒီအစည်းအဝေးခန်းစားကတဝက်လောက်ပဲမှန်ပါစေ။ Australia အစိုးရဟာရာဇဝတ်သားတွေထံမှ visa စနစ်ကိုထိန်းနိုင်မှုမရှိဘူးဆိုတာကိုပြနေတယ်လို့ဆိုပါတယ်။ Mr. Shorting က
We discover that if you pay up to $50,000 you can get a bogus work visa to illegally enter this country. Mr. Turnbull has to explain to us how widespread is this problem? How many tainted work visas are there?Labor's been calling for reform of the visa system, and today's scandalous revelations require the government to provide a full accounting immediately of the crisis in our visa system.
ကျွန်တော်တို့တွေ့ရတာကသင်ဒေါ်လာ5000ထိသာပေးရင်သင်အလုပ် visa အထုနဲ့ဒီနိုင်ငံထဲကိုဝင်ဖို့ရနိုင်တယ်ဆိုတာကိုပါ။ဒီပြဿနာကဘလောက်ကျေပြတ်နေလဲဆိုတာကို Mr. Turnbull ကကျွန်တော်တို့ကိုရှင်းပြဖို့လိုပါတယ်။ Labor ကဒီ visa စနစ်ကိုပြန်လဲမုံမှန်မှုတောင်းဆိုနေပါလေဒီနေ့ထွက်ပေါ်လာတဲ့မကောင်းသတင်းနဲ့ပတ်သက်ပြီးအစိုးရအနေနဲ့ချက်ချင်းတာဝန်ယူပြီးကျွန်တော်တို့ကိုဒီ visa စနစ်နဲ့ပတ်သက်တဲ့ပြဿနာတွေကိုရှင်းပြဖို့လိုအပ်ပါတယ် Mr. Terminal ကဒီဆွဆွဲပြောဆိုမှုတွေကိုအလေးနဲ့ဆုံးထားကြီးရှိဖို့ကတိပေးပါတယ်ဒီကိစ္စကိုမယမနာလိုက်လံစုံစမ်းပြီးကျူးလွန်သူတွေကိုဖော်ထုတ်တရားဥပဒေအရအရေးယူဖို့ကိုလှုံ့ဆော်မယ်လို့ကတိပေးသွားပါတယ်ဒီပတ်မဲဆွယ်ပွဲအစမှာဖုံနှွမ်းနေတဲ့သတင်းတစ်ခုကတော့ဗြိတိန်ဥရောပသမဂ္ဂကခွဲထွက်ဖို့ဆုံးဖြတ်ချက်ပင်ဖြစ်ပါတယ်။နိုင်ငံရေးပါတီနှစ်ဖက်လုံးကအားလုံးကိုစိတ်အေးအေးထားဖို့ပြောဆိုပြီးသူတို့သာရွေးကောက်ခံရရင်ဘာတွေလုပ်မလဲဆိုတာတွေကိုပြောဆိုနေပါတယ်။မစ္စတာတမ်ဘယ်ကနိုင်ငံရဲ့ဘဏ္ဍာရေးကိုတရားဝင်ထိန်းသိမ်းသူများကဒီကနေဖြစ်ပေါ်လာနိုင်တဲ့ဆိုးကျိုးတွေကိုအနီးကပ်ကြည့်နေတယ်လို့ဆိုပါတယ်။Mr. Turnbull,
the Treasury, the Reserve Bank, ASIC and APRA to engage with their counterparts in the United Kingdom and in Europe and of course elsewhere in the internationally and provide a comprehensive report on the consequences to date and likely consequences in the future of this decision by the British people.
Banaye, Reserve Bank, ASIC, APRA, ၎င်းတို့ UK နဲ့ဥရောပတို့ကသူတို့နဲ့တူညီတဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးနောက်ဆုံးအခြေအနေများကိုအပြည့်အဝသတင်းပေးမှဖြစ်ပါတယ်သောတာရှင်များခင်ဗျာအခုလာမယ့်စနေနေ့ဇူလိုင်လ2ရက်နေ့မှာဩစတြေးလျနိုင်ငံသားတိုင်းမဲပေးရမှာဖြစ်ပါတယ်တင်ပေးတဲ့မဲတပြားကဩစတြေးလျရဲ့နောက်သုံးနှစ်မှာအုပ်ချုပ်မဲ့အစိုးရဝန်ကြီးချုပ်နဲ့ဩစတြေးလျရဲ့အနာဂတ်တည်ဆောက်ပုံအတွက်ဖြစ်မှဖြစ်တဲ့အတွက်ဒီမဲတပြားကလူတစ်ယောက်ချင်းမှာဘလောက်တာဝန်ကြီးတယ်ဆိုတာကိုပြောဆိုရင် SPS သတင်းဌာနက Aileen Phillips စီစဉ်ရေးသားထားတဲ့သတင်းကိုဘာသာပြန်တင်ဆက်ပေးတတ်ရပါတယ်ခင်ဗျာ
SPS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SPS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင်။